အခုကတော့စစ်ကောင်စီရဲ့အခွင့်တင်းကျပ်မှုကြောင့်ပြည်ပမှာအလုံးလုံးနေကြတဲ့သူတွေဘယ်လိုအခက်ကြုံနေရပလဲဆိုတာကြည့်အောင်ပါပြည်ပကိုတွားရောက်အလုံးလုံးကန်ချမဲ့သူတွေ passport တက်တန်းတိုးတဲ့အခါအခုကင်းရှင်းကြောင်ထောက်ခံချက်တင်ပြနိုင်မှာပဲနိုင်ငံကူးလက်မှတ်ကိုတက်တန်းတိုးပေးမယ်လို့စစ်ကောင်စီကကြေညာထားပါတယ်ဒီထဲမှာအလုပ်အကိုင်နိုင်ငံကူးလက်မှတ် passport for job ပြီးချင်တဲ့နိုင်ငံသားသင်္ဘောသားနိုင်ငံကူးလက်မှတ် PS အမျိုးအစားတွေကိုကိုင်ဆောင်ထားတဲ့သူတွေလည်းပါပါတယ်ဒီလိုတင်းကျပ်လိုက်တဲ့အတွက်အလုပ်သမားတွေအတွက်အခက်အခဲတွေပိုပြီးတော့ကြီးလာတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောဆိုကြပါတယ်ဒီကြောင့်ထိုင်းချေဆိုင်သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
အလောက်ကိုင်းနိုင်ငံကူးလက်မှတ် PJ နဲ့တင်မောသားတွေကိုင်းတဲ့နိုင်ငံကူးလက်မှတ် PS အမျိုးသားတွေကိုင်းဆောင်ထားသူတွေနိုင်ငံကူးလက်မှတ်သက်တမ်းတိုးဖို့လျှောက်တဲ့အခါမှာအခွန်ကင်းရှင်းကြောင်းထောက်ခံချက်ပြင်ပြရမယ်ဆိုပြီးစစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ပြည်တွင်းအခွန်ဦးစီးဌာနကထုတ်ပေးတဲ့အခွန်ကင်းရှင်းကြောင်းထောက်ခံချက်ယူလာရမယ်ဆိုတာကိုရန်ကုန်မြို့မှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာကြော်ညာဆိုင်ပုဒ်တွေကတ်ထားတာဖြစ်ပါတယ်။ဒီတော့မြန်မာရှေ့တောင်လူသမားတွေတရားဝင်ကောတရားမဝင်ပါပေါင်းရင်လူဦးရေ50လောက်ရှိတဲ့ထိုင်းနိုင်ငံမှာတော့စီးပွားရေးနဲ့အလုပ်ကိုင်မကောင်းရတဲ့အထက်ဒီထုတ်ပြန်မှုဟာဝင်တော့ဝင်ပိုးတွေဖြစ်လာစေတယ်ဆိုပြီး Labor Rights Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ
်။နောက်တကဘာလုံးချင်းရဲ့စီးပွားရေးပြည်သူကြောင့်ဆွေးနွေးလို့ဒီမှာအလုပ်တွေတောင်လုံသားတွေအချင်းချင်းမပြေးနိုင်တဲ့ဟိုဒီနာဘူးမှာခံရတာမျိုးပါရှင်းနေ။အဲ့တော့လုံသားတွေလည်းဒီလိုမျိုးတွေနဲ့နော်ဒီတိုင်းနဲ့အခန်းကကြီးကမိကစားကတောက်ခနေနဲ့ပြီးရင်ကျွန်တော်တို့ဆက်ရဆက်ကြံအတက်စက်တာကြီးအားလုံးကလည်းတန်းတူးကြီးပြင်ဆင်ကြရလဲနိုင်ငံတော်တမတ်ထားတဲ့နှုံသားတွေမဟုတ်ခနဲ့ဟိုဝန်ဆောင်ကြတဲ့အချီးကြီးကပေးဆောင်နေရတဲ့အကြောင်းလောက်သားကြီးလုံးဝဝင်နေချောင်းမမလုံလောက်တဲ့အကြောင်းကြီးနေတဲ့အချိန်မှာအခုလုံးဝင်ကုန်ကောက်ခံဖို့ဆိုတာကတော့ဟိုလောက်သားကြီးတပူပေါ်နှစ်ပူဆင်းတယ်ဖြစ်တော့မှဖြစ်ပါတယ်ဟုတ်ကဲ့
ထိုင်းနိုင်ငံမှာမြန်မာပြည်အများဆုံးလောက်ကင်နေတဲ့အထည်ချုပ်လုပ်ငန်းတွေမှာလည်းအလုပ်ကိုင်းနေနေလာတာတွေကြောင့်လူတွေရှော့ချတာတွေလုပ်နေတယ်လို့ပယံလုပ်ငန်းတွေလုပ်တော့လဲအလုပ်လုပ်ရတဲ့ရက်ကအနည်းငယ်သာရှိတာကြောင့်အဆင်မပြေတာတွေဖြစ်နေတာပါစစ်ကောင်စီကအခုလိုမျိုးအခွန်သာထက်ကောက်မယ်ဆိုရင်တော့နိုင်ငံကူးလက်မှတ်ပတ်တန်းတွေလည်းတိုးနိုင်တော့မှာမဟုတ်ဘူးဆိုပြီးပယံလုပ်ငန်းမှာလောက်ကင်နေသူမြန်မာလူသမားတို့ကလည်းပြောပါတယ်
ဆေးရုံနေမှာဆိုရင်လည်းကျွန်တော်အထက်ချုပ်တွေဆိုရင်ဒီပေါင်းောက်တွေပိုင်းမှာအဲဒီရများလာတဲ့ခါကျတော့ဒီလိုထင်မချတော့ပုံမှန်ပဲအထင်ရှုပ်ကြတယ်အဲဆေးရုံတွေတို့များအထင်ပြက်ကုန်တော့ကျွန်တော်ရှားဒီပြန်ဆိုင်တွေကိုလည်းဒီလိုပဲအလုပ်တွေပေါင်းလို့ဟုတ်လို့အောက်တဲ့တလားလုံးမှာတလားလုံးမှာတခါကျရင်တရနေ့လောက်ဝင်ရှိရတယ်ခါကျရင်တစ်ခါရလုံးဝပြီးပြီးနာဟိုလိုတချို့လည်းနာတော့လားပြီးနာလိုက်တော့ရှိတယ်ဆက်တဲ့အောင်လုံးလည်းပုံရင်းဖြစ်ပါတယ်ဆိုတော့သူတို့အလုံးလုံးတကရတော့အဲ့လိုအဲသူတို့လုံးတရမဆက်တူပြီးတော့ဆိုတော့တီကုန်ရမှာလို့ရ
စစ်ကောင်စီဘက်ကတော့ပြပထွက်ပြီးအလုံးလုံးနေသူတွေထံကနေဝင်ငွေရအောင်အချက်ကင်တဲ့နီးဖြစ်ကြောင်းကိုလည်းမြမပီသားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်ပြပရောက်ရင်တို့ရှိပါအခေါ်ဆောင်အဲ့ဒီကောင်းဝင်ကလေးတွေနဲ့တီမတာမင်းတို့ပြီးပါထွက်ပြီးအလုံးလုံးလို့ဆောင်းဆရာတွေပေါ်မှာထုတ်ကားလိုက်တာတဘောကတော့ပြီးပါနိုင်ငံအသီးသီးမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုလူချုံအောင်တာစီကတ်တက်လို့မရတဲ့အခါကျတော့ဆောင်းရဲဆရာကိုစုံမှန်းလုပ်ထားတာပဲ
စစ်ကောင်စီကပြည်တွင်းမှာဝင်ငွေရောက်ခံနေတာကတော့တနည်းကိုကျပ်တသိန်းကနေ350ကျောင်းဝင်မယ်ဆိုရင်အခွန်900ဂိုင်းလုံးသိန်း90ကနေ300ထိဆိုရင်1000ဂိုင်းလုံးကျပ်သိန်း300အထက်ဝင်ငွေရှိသူတွေကိုတော့2500ဂိုင်းလုံးထိကောက်ခံနေတာပါဒီလိုပုံစံမျိုးကိုပြည်ပရောက်မြန်မာနိုင်ငံသားတွေစီကကောက်ခံဖို့စီစဉ်နေတာဖြစ်ပြီးအခွန်ပေးဖို့ကအော်တိုဘာလ3ရက်နေ့ကနေစတင်အသက်ဝင်ပြီလို့လည်းကြေညာထားတာပါဒါအပြင်အဲ့ဒီမတိုင်ခင်ထုတ်ပြန်ချက်တွေကတော့လစာရဲ့2500ဂိုင်းလုံးကိုပြည်တွင်းကိုငွေလွှဲရမှာတရားဝင်စနစ်နဲ့ငွေလွှဲရမယ်ဆိုပြီးကြေညာထားပါတယ်။အခုဆိုရင်ပြည်ပထွက်ပြီးအလုံးလုံးနေသူတွေကအရင်ကတော့တိုင်းပြည်လူဦးရေရဲ့ဆယ်ရာခိုင်နှုန်းလောက်သာရှိပြီးအခုဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့ပိုများလာနေတာဖြစ်ပါတယ်။ကဘာရက်ရက်မှာကိုဗစ်ကပ်ဘေးကြောင့်စီးပွားရေးတွေကျဆင်းပြီးနလန်ထူဖို့ကြိုးစားနေချိန်မှာအလုံးကိုင်းတွေရှားပါနေတာလည်းဖြစ်ပါတယ်။ဒီအတွက်စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာပြည်ပရောက်မြန်မာအလုပ်သမားတွေအတွက်ကြီးမားတဲ့ဝင်တော့ဝင်ပိုးတွေဖြစ်လာစေတယ်ဆိုပြီးမြန်မာအလုပ်သမားတွေကတော့အလုပ်သမားရေးဆောင်ရွက်နေသူတွေကပါပြောဆိုနေကြပါတယ်ရှင်။